နိုင်ငံရဲ့အခြေအနေပြောင်းလဲရတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုအစိုးရကဆက်ပြီးနှိပ်ကုပ်နေချိန်မှာပဲဟောင်ကောင်ရဲ့အကြီးဆုံးဆရာဆရာမများတမကကသူတို့အဖွဲ့ကိုဖျက်သိမ်းလိုက်ပါတယ်ဒီမိုကရေစီရဲ့ထောက်ခံတဲ့ဆရာဆရာမများတမကအဖွဲ့ကတရုတ်ပြည်မှာအစိုးရအပေါ်စန့်ကျင်မှုတွေရှိလာအောင်လုပ်ကိုင်နေတယ်လို့ဟောင်ကောင်အာဏာပိုင်တွေကပြီးခဲ့တဲ့တစ် ဖယ်ရှားပြစ်တဲ့နယ်ဆိုပြီးတရုတ်ပြည်မှာအစိုးရပိုင်းသတင်းဌာနကပြောဆိုလိုက်ပြီးနောက်ပိုင်းအကြာမှာပဲဟောင်ကောင်အစိုးရနဲ့တမကကြားတိလို့အခြေအနေတွေပေါ်ပေါက်လာတာပါဆရာဆရာမများတမကအဖွဲ့မှအဖွဲ့ဝင်9000ခွဲရှိပြီးတော့ဟောင်ဝမ်ကတခုတည်းတော့အကြီးဆုံးအလုပ်သမားတမကတခုလည်းဖြစ်ပါတယ်။မနစ်ကပဲတရုတ်ပြည်မှအစိုးရကအတီးပြုတ်ပြတ်ထန်လိုက်တဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဟောင်ကောင်မှာတင်းကျပ်စွာအုပ်ချုပ်လာတာပါ။အဲ့ဒီဥပဒေနဲ့ပဲဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတရားကျော်တို့အဖမ်းခံထားရတာဖြစ်ပါတယ်။